ça n'a rien à voir les toilettes ou ça pour non que j'ai bien sûr n'est pas d'avoir vu parce que moi aussi moi j'ai fait que j'ai fait si vous avez des gens qui ont 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 des gens
qui ont des gens qui ont des gens qui ont des gens qui ont des gens qui ont des gens qui ont des gens qui ont des gens qui ont des gens qui ont des gens qui ont des ဟိုအစင်ပြအောင်ဟိုဗာလဲပို့ပြီးတော့မြင့်တက်လာအောင်လုပ်ပေးဖို့လိုတယ်နောက်တတရားတစ်ခုဆိုရင်ပြည်သူတွေရဲ့လိုအပ်ချက်ပေါ့အခုဟိုမိုဘိုင်းဖုန်းလိုမျိုးဆက်သွေးလိုအပ်ချက်တွေအင်ယာလိုအပ်ချက်တွေရေလိုအပ်ချက်တွေမိလျှက်စစ်မိလိုအပ်ချက်တွေအဲ့ဒါတွေလုပ်ပေးဖို့လိုတယ်လိုတဲ့ခါကျတော့ဒါတွေနဲ့ပတ်သက်လို့ဟိုခစ်အခါတလျှောက်လုံးပေါ့ပြောမှဆိုရင်နှစ်ပေါင်း90 60 လောက်တိုင်းပြီးတို့ဒီတိုင်းပဲပြစ်ထားတယ်အဲလစ်လူရှုထားတယ်လို့ပြောလို့ရတာပေါ့ဆိုတော့အဲ့ဒီအခြေခံကနေစပြန်လုံနေရတဲ့ခါကျတော့အဲ့ဒီအောက်ခြေထိကိုတိုက်ရိုက်ဟိုအကျိုးသက်ရောက်တာတော့တော်တော်ကိုနေသေးတယ်ဥပမာဆိုတော့မျက်စိမီးပေါ့တော်တော်ကိုဆိုးပါတယ်ကျွန်တော်နိုင်ငံအခုချိန်ထိကိုကျေးလက်တွေမှာမျက်စိမီးမရှိဘူးရေလည်းကောင်းကောင်းမရဘူးလက်မဆက်တွေလည်းမကောင်းဘူးဟိုဘာမှမရှိတဲ့ဟိုပ အဲ့ဒါတွေကလည်းနဲနေသေးတဲ့အခါကျတော့အောက်ခြေလူထုအထိကိုအကျိုးကျေးဇူးကတော့မခံစားရသေးဘူးဒါပေမဲ့လူလက်တန်းစားအထိခံစားရတဲ့စီးပွားရေးပြောင်းလဲမှုတွေကတော့ဖြစ်လာပြီခုနကလိုတစ်ခုလုံးကိုလွှမ်းခြုံနိုင်တဲ့ဒီအနေအထားအထိကတော့ဟိုရောက်မလာသေးဘူ
းအခုဟိုနိုင်ငံတကာကလည်းဝေဖန်နေသေးပါပဲဒီမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေပေါ့လေသတင်းလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်လို့အတိုင်းအတာတစ်ခုအထိတော့လွတ်လပ်ခွင့်တွေပေးထားတာတွေ့ရပါတယ်အဲ့တော့ဒီရှိအလားအလာလေးနဲ့ပတ်သက်ပြီးတော့ဟိုဥစ္စာမီးရဲ့သုံးသပ်ချက်လေးသိပြရစီ
အဲ့ဒါနဲ့ပတ်သက်ရင်ကျွန်တော်ဟိုနော်ဝေသွားတော့လည်းအမေခံရတယ်ဆိုတော့အခုလက်ရှိအခြေအနေကိုတိတိကျကျသုံးသပ်လိုက်ရင်သမရဥသိန်းစင်အစိုးရတက်လာတာ၄နှစ်နီးပါးရှိသွားပြီအဲ့ဒီမှာမီဒီယာလို့ကျွန်တော်တို့ပြောလိုက်ရင်အရေးအကြီးဆုံးအင်အားအကြီးဆုံးဖြစ်တဲ့ရေဒီယိုနဲ့ရုပ်သံထုတ်လွှင့်ခွင့်ကိုဒီနေ့ချိန်ထိပုဂ္ဂလိကကိုလုပ်ပိုင်ခွင့်မပေးသေးဘူးဘာလို့မပေးသေးလဲဆိုတော့သူတို့တစ်ချိန်လုံးအကြောင်းပြနေတာကတော့ဥပဒေမရှိသေးလို့တဲ့အခုတော့ဥပဒေလွတ်တော်ဘက်ကိုပို့ထားပြီလို့ပြောတာပေါ့နော်ဒီနေ့ချိန်ထိအဲ့ဒါကိုဒီရုပ်သံနဲ့ရေဒီယိုနဲ့ပတ်သက်ရင်အစိုးရကလုံးဝ control လုပ်ထားတော့မယ်ကျွန်တော်မှလုံးဝလွတ်လပ်ခွင့်မရှိဘူးပြီးတော့မှအခုကျွန်တော်တို့လောလောဆယ်ရနေတာကပုံနှိပ်စာနေစင်းတွေဒါတွေကရနေတယ်ဒါကလည်းအသေးစိတ်အချက်လက်ကိုကျွန်တော်တို့ပြောလို့ရတယ်လွယ်လွယ်ကူကူရတာမဟုတ်ဘူးကျွန်တော်တို့ဒီမှာလူငယ်စာနေစင်းသမားတွေအကုန်လုံးပေါ့နော်စာနေစင်းလောကပုံကူတွေကအကြီးအပြင်းထန်တိုက်ပွဲဝင်ပြီးတော့မှနောက်လွှတ်တော်အမတ်တွေနဲ့ဆွေးနွေးအမျိုးမျိုးစည်းရုံးပြီးတော့မှဒါရလာတဲ့လွတ်လပ်ခွင့်အဲ့တော့လာမယ့်အချိန်မှဆိုရင်ဟိုအစိုးရကပေးမလားကိုကပဲရအောင်တောင်းယူရမလားဆိုတော့အစိုးရပေးဖို့ဆိုတာမဖြစ်နိုင်ဘူးအခုကပဲရုပ်ရှင်နဲ့ပတ်သက်ရင်စင်စာတင်းကျပ်တာတွေပြန်ပြီးတော့လှုပ်လာတယ်အဲ့ဒါနဲ့ပတ်သက်လို့ရုပ်ရှင်နယ်ပယ်ကလူတွေကလည်းအများကြီးပြောတာဆိုတာတွေသူတို့လှုပ်လာကြတယ်ဆိုတော့ဒီပြည်ကြီးဝန်ကြီးဌာနအစိုးရကကျွန်တော်တို့ကိုမီဒီယာလွတ်လပ်ခွင့်ထပ်ပြီးတော့မှတဖြည်းဖြည်းပို့ပြီးတော့ပေးလာမယ်လို့ကျွန်တော်တူးချင်းဆိုရင်တော့ဘယ်တော့မှကျွန်တော်တို့မပြောင်းလဲဘူးအဲ့တော့ကျွန်တော်တို့ကတော့ဒါကဒီမိုကရေစီနိုင်ငံနဲ့ရာသင်းရထိုက်တာပဲဖြစ်တယ်ဆိုပြီးတော့မှကျွန်တော်တို့တောင်းဆိုရမယ်ပြီးတော့မှဥပဒေပြုအမတ်တွေကိုလည်းကျွန်တော်တို့ကပြောရမယ်တိုင်းပြည်မှာဒါအရေးကြီးတယ်ဆိုတာအထူးသဖြင့်ကျွန်တော်သတင်းစကားပါကျင်တာကတော့ဒုံစန်းစုကြည်နဲ့အတိုက်ခံနေရမီဒီယာလွတ်လပ်ခွင့်ကိုသူတို့လေးနက်ဖို့လိုတယ်ဒီနေ့ချိန်ထိရေဒီယိုနဲ့ရုပ်သံပုဂ္ဂလိကလုပ်ခွင့်ဥပဒေတွေမရှိသေးတာကိုသူတို့သိဖို့လိုတယ်။အဲ့ဒီတော့မှသာ2015ယူကောက်ပွဲလာတော့မယ်။ကျွန်တော်တို့စီမှာရေဒီယိုရုပ်သံတွေအကုန်လုံးကအစိုးရနဲ့ခရိုနီတွေလက်ထဲမှာပဲရှိတယ်။ကျွန်တော်တို့ပုဂ္ဂလိကတွေလက်ထဲမှာပြည်သူတွေလက်ထဲမှာမရှိဘူး။အဲ့ဒါတွေကိုလေးလေးနက်နက်သိတယ်ဆိုရင်ဒါကြီးအမြန်ဖြစ်ထွန်းလာဖို့ပေါ့နော်။လွတ်လပ်ခွင့်တွေပိုရလာဖို့သူတို့ကိုယ်တိုင်လည်းဝမ်းကြိုးစားဖို့လိုတယ်။ကျွန်တော်တို့ဒီလောကသားတွေကလည်းကြိုးစားဖို့လိုတယ်လို့မြင်ပါတယ်။
ဟုတ်ကဲ့ပါဟိုခုနကတော့ပြောတဲ့ဒီအတန်းနဲ့လုပ်ငန်းမှာခရိုနီတွေနဲ့အစိုးရကပဲချုပ်ကန့်ထားတဲ့ဆိုတဲ့နေရာမှာပုဂ္ဂလိကတွေလက်ထက်ကိုမရောက်သေးဘူးပေါ့ဆိုတော့ဒီလိုမျိုးအတန်းနဲ့လုပ်ငန်းတွေလုပ်ဖို့ဆိုတာငွေကြေးအင်အားတောင့်တင်းမှုလိုအပ်ပါတယ်အဲ့တော့အစိုးရနဲ့ခရိုနီတွေပဲတတ်နိုင်တဲ့သဘောဖြစ်နေပါတယ်မြန်မာနိုင်ငံမှာတော့လေအဲ့တော့ခရိုနီတွေကရောပုဂ္ဂလိကလို့တတ်မှတ်လို့မရဘူးလားရှင
်မရဘူးအဲ့ဒီဥစ္စာကအစိုးရကိုယ်တိုင်လက်ရွေးစင်သူကပေးထားတာပုဂ္ဂလိကလုပ်ခွင့်ပြုမပြုဆိုတာဥမာဆိုပါတော့အခုအဲ့ဒါဆိုရင်ကျွန်တော်တို့ကပြန်ပြီးတော့ရှင်းပြလို့ရတယ်အခုလောလောဆယ်သတင်းစာလုပ်ငန်းသတင်းစာလုပ်ငန်းသတင်းစာလုပ်ငန်းကအရင်တော့နဲ့လုံးဝမတူတော့ဘူးငွေကြေးဘယ်လောက်တောင်ကုန်ကြလာတယ်လဲဆိုရင်ဥမာကျွန်တော်သတင်းစာတစ်စောင်းကျွန်တော်နာမည်မတက်ဘူးပေါ့နော်သူ့ရဲ့တလလစာရှင်းပေးတာကြီးပဲသိန်း1000ကျော်ရှိတယ်ဆိုတော့အဲ့ဒီဒီ business ကြီးကဒေါ်လာသန်းနဲ့ချီရှိတဲ့ business ကြီးဖြစ်နေပြီအဲ့ဒါကိုပုဂ္ဂလိကတွေလုတ်ခွင့်ရတဲ့ခါကျတော့ပုဂ္ဂလိကတွေလုတ်ကြတယ် ไอ้ดําเนี่ยลุกขึ้นตาอุบดีเนี่ยปิ้วไล่มั้ยဆိုရင်วิดีโอလုပ်ငန်းဆိုရင်คุณน่ะเราอ่ะตะทินษาလုပ်ငန်းเราတော့กูจะสิไม่มีอูနိုင်ငံတကာမှာလည်းကျွန်တော်တို့လေ့လာဘူးတယ်ကွန်မြူနတီရေဒီယိုတို့ဘာလို့အများကြီးရှိတယ်ဆိုတော့အကြီးကြီးတွေကလည်းရှိမှာပဲဆိုတော့လှုပ်ခွင့်ပြုဖို့သာလိုတယ်လှုပ်ခွင့်ပြုလိုက်တယ်ဆိုရင်ဒါပုဂ္ဂလိကတွေလှုပ်လှလှုပ်လာကြတော့မှသာလှုပ်လှခွင့်နဲ့တူဒါဖွံ့ဖြိုးတိုးတက်လာမှာအဲ့လိုပဲကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါဒေါက်တာရမျိုးသိန်းအနေနဲ့ပေါ့နော်ဒီမြန်မာနိုင်ငံသတင်းလှုပ်လှခွင့်ဆိုပြီးတော့ဆက်ဆက်ပြီးတော့ပြောရမယ်ဆိုလို့ရှိရင်ဒီမြန်မာနိုင်ငံမှာဒီသတင်းသမားတွေကိုအရေးယူတာထိန်းချုပ်တဲ့စီးရင်ထဲမှာလည်းမြန်မာနိုင်ငံကမလွတ်သေးပါဘူးဟိုစီးရင်ထဲမှာပါနေသေးပါပဲအဲ့တော့ဒီလိုမျိုးသတင်းသမားတွေကိုအရေးယူတာတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဆရာအနေနဲ့ဘယ်လိုများသုံးသပ်လို့ရပါလဲရှင်။အ
ဲကျွန်တော်အမြင်အားဖြင့်တော့ဒီသတင်းမီဒီယာတွေအပေါ်မှာအစိုးရနဲ့နော်အာဏာပိုင်အဖွဲ့အစည်းတွေရဲ့အမြင်ဟာမရှင်းလင်းမှုလို့ကျွန်တော်ကယူဆတယ်။ဥပမာဒီမိုကရေစီနိုင်ငံတွေမှာဒီမိုကရေစီဆိုးရတယ်ဒီမိုကရေစီလွတ်တော်တွေဟာဒီသတင်းမီဒီယာတွေကိုသူကသတ္တုထမှန်တိုင်းဖြစ်အတိမတ်ပြုတ်ဥပမာအဖြစ်လူအဖွဲ့စီထဲမှာဖြစ်နေတဲ့အားနေချက်တွေဟလာလူအပ်ချက်တွေဒါတွေကိုသတင်းမီဒီယာတွေကနေပြီးတော့ဖော်ထုတ်ပေးတယ်။တနည်းအားဖြင့်တော့ဒီမန္တန်ကြီး3ရက်ကိုအဓိကထိန်းကြီးပေးနေတဲ့ရန်တရားတစ်ခုဟာသတင်းမီဒီယာတွေပဲဖြစ်တယ်။ဒီအချက်ကိုကျွန်တော်အမြင်အားဖြင့်လက်ရှိအစိုးရနဲ့လွှတ်တော်တွေဟာဟိုသိမြင်သဘောပေါက်မှုအပိုင်းမှာအားနေသေးတယ်လို့ကျွန်တော်ကမြင်တယ်။နောက်တစ်ချက်ကကြတော့ဗာလဲဆိုတော့ကျွန်တော်တို့တိုင်းပြည်မှာလူအပ်နေတာကခုနကကိုစီတော်မီပြောတဲ့အချက်တွေလည်းကျွန်တော်လက်ခံတယ်။နောက်ကျွန်တော်လူအပ်နေလို့ကျွန်တော်မြင်တာကဘာလဲဆိုတော့သတင်းမီဒီယာနဲ့ပတ်သက်တဲ့လွတ်လပ်တဲ့အဖွဲ့အစည်းတွေရှိဖို့လိုတယ်။အဲလွတ်လပ်တယ်လို့ကျွန်တော်ကဘာလို့ပြောလဲဆိုတော့ကျွန်တော်တို့စီမှာရှိနေတဲ့သတင်းမီဒီယာအဖွဲ့အစည်းတွေဟာအစိုးရရဲ့ဓာတ်ရိုက်တော်၎င်းတွယ်ဝိုင်းရေးတော်၎င်းပတ်သက်မှုတွေနဲ့ဖွဲ့စည်းထားတဲ့အဖွဲ့အစည်းတွေများနေတာကိုတွေ့ရတယ်။ပြီးတော့အစိုးရအနေနဲ့ကလည်းအဲ့သူနဲ့ဓာတ်ရိုက်တော်လည်းကောင်းတဝဲတော်လည်းကောင်းပတ်သက်ပြီးဖွဲ့စည်းထားတဲ့အဖွဲ့အစည်းမျိုးကိုပဲသူကနေရာပေးတာမျိုးတွေ့ရတယ်အလေးပေးတာမျိုးတွေ့ရတယ်ဒီလိုပုံစံမျိုးဒီလိုပြုတ်မှုမျိုးဟာကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံရေးအပြောင်းလဲဒီမိုကရေစီအပြောင်းလဲအတွက်ကိုသတင်းမီဒီယာတွေရဲ့ပံ့ပိုးနိုင်မှုအားရော့စေတယ်လို့ကျွန်တော်ကမြင်တယ်အဲ့တော့အစိုးရအနေနဲ့ကလည်းသတင်းမီဒီယာတွေကိုငါတို့အပြစ်ပြောနေတယ်ငါတို့ရဲ့လိုအပ်ချက်တွေကိုအများနဲ့ထောက်ပြနေတယ်ပြဿနာရှာတဲ့ကောင်တွေပဲလို့မြင်နေတဲ့အမြင်ကိုပြင်ဖို့လိုတယ်ဒီသတင်းမီဒီယာတွေကငါတို့ရဲ့လိုအပ်ချက်တွေငါတို့ရဲ့အားနည်းချက်တွေငါတို့ပြုပြင်ရမယ့်အချက်တွေကိုထောက်ပြနေတဲ့ငါတို့ရဲ့လူ့ဖော်ကင်ဘက်တွေပဲဆိုတဲ့အမြင်မျိုးတကယ်လက်တွေ့ကျကျရှိဖို့လိုတယ်အပြောတတ်တတ်မဟုတ်ဘူးဆောက်ရွက်ပေါ်မှာတတ်တတ်မဟုတ်ပဲလက်တွေ့ကျကျရှိဖို့လိုတယ်လို့ကျွန်တော်ကယူဆတယ်
ဟုတ်ကဲ့ပါအဲ့တော့ဆက်ဆက်ပြီးတော့တခါလေးနောက်တစ်ခုပြောပြခြင်းနဲ့ခေါင်းစဉ်ကတော့လူ့အခွင့်အရေးပေါ့နော်မြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတိုးတက်မှုနဲ့ပတ်သက်ပြီးတော့ဆရာစီသူအောင်မြင့်အနေနဲ့ဘယ်လိုများရှုမြင်ပါလဲ
အခုကတော့ကျွန်တော်အမြင်ကတော့အရင်ဆရာနာရှင်ခစ်ကန်နဲ့တော့အများကြီးဟိုတိုးတက်လာပြီလို့ဟိုကျွန်တော်ယူဆတယ်ဥပမာဆိုပါတော့အခုဆိုရင်ဒီနေ့ချိန်ကြီးပေါ့နော်ဆွဆွဲမှုတွေရှိပါသေးတယ်အဲ့ဒီလူ့အခွင့်အရေးချိုးဖောက်မှုအများဆုံးဖြစ်တဲ့နေရာတွေကဟိုရှေ့တန်းတိုင်းရင်းသားတွေရှိတဲ့နေရာတွေမှာရှိတယ်နောက်အချင်းထောင်တို့အပြီးတော့မှရဲဘက်စခန်းတို့ဒီလိုနေရာတွေမှာပုံများပါတယ်အဲ့တော့အဲ့ဒါဒီနေ့ပတ်သက်ရင်နေပဲအသီးသီးမှာပေါ့တိုးတက်မှုတွေရှိလာတယ်လို့ဘာလို့ကျွန်တော်ပြောနိုင်တယ်လဲဆိုတော့ဥမာဟိုခစ်ကြီးကလည်းပြောင်းလာတာပါတယ်ကျွန်တော်တို့စီမှာလွတ်လပ်မှုလည်းရှိလာတာပါတော့ပေါ့တနည်းအားမှာဒီစစ်တပ်ကဖြစ်စေတနည်းအားဖြစ်စေလူခွင့်ရချိုးဖောက်ထားတယ်ဆိုရင်ချက်ချင်းဒီသတင်းကအခုသိနိုင်တဲ့အနေအထားတွေရောက်တယ်သိလဲသိလာတယ်သိလာတဲ့ဟာကိုဒီမှာသတင်းဖြန့်ဖြူးတာကိုလည်းလွတ်လွတ်လပ်လုံနိုင်တဲ့ခါကျတော့အခုလက်ရှိတွေ့ရှိသမျှတွေမှာအဲ့ဒါတွေကရော့နေသွားတဲ့ခါကျတော့လက်ရှိပြဿနာပေါ်လာတာတွေလည်းနေတယ်ဥမာနမူနာအဖြစ်ဆိုကိုပါကြီးဒီသိဆုံးသွားတဲ့ကိစ္စပေါ့အပြစ်သက်ခံလိုက်ရတဲ့ကိစ္စဒါလူခွင့်ရချိုးဖောက်မှုတော်တော်ဆိုးပါတဲ့ကိစ္စအရင်တော့ဆိုဒါကြီးကသူ့အတူဖြစ်သွားမယ်ကျွန်တော်တို့မသိနိုင်ဘူးသတင်းကိုလည်းအမှောင်ချထားမှာပဲတကယ်လို့သတင်းပေါ်လာရင်တော့ပြင်ပမီဒီယာတွေလောက်ကပဲဖော်ပြလို့ရမယ်အခုကတော့မဟုတ်ဘူးကျွန်တော်အလုံးရေးကြတယ်သားကြတယ်ဆန်းစစ်ကြတယ်ပြောကြတယ်ဆိုတဲ့ခါကျတော့ဒီအနေထားအောက်မှာတော့အရင်နဲ့ဆိုင်ရင်တော့တိုးတက်လာတယ်လိုအပ်ချက်တွေတော့အများကြီးရှိသေးတယ်လို့တော့ကျွန်တော်မြင်တယ
်ဟုတ်ကဲ့ပါနောက်ဆုံး topic အနေနဲ့ပေါ့နော်နောက်ဆုံးခေါင်းစဉ်တစ်ခုအနေနဲ့ဆွေးနွေးချင်တာကတော့ပညာရေးကဏ္ဍပါဒီပညာရေးကဏ္ဍမှာအခုပညာရေးဥပဒေထွက်လာပြီဥပဒေသစ်ထွက်လာပြီအဲ့ဒီဥပဒေကိုဒီအကြောင်းသားတို့ကပေါ့လေဟိုတလောကဆန့်ကျင်ဆန္ဒပြကြတာတွေ့ရပါတယ်အဲ့တော့ဦးစီသူအောင်မြင်လေ့လာထားသလောက်ကလေးရှင်းပြပေးပါလားရှင
်အဓိကကဒီကျွန်တော်တို့ပညာရေးနဲ့ပတ်သက်ရင်ကျွန်တော်အမြဲတမ်းသတိရနေတာတစ်ခုရှိတယ်ကျွန်တော်တို့ဆုံးပါသွားတဲ့ဒေါက်တာမြင့်မြင့်ခင်ပေါ့နော်သူကအစဉ်တစိုက်လေသူအဲ့ဒီစာရေးတယ်နောက်ရေးရေးဝုန်းဝုန်းသူရေးတာပေါ့အဲ့တော့သူစကလုံးတစ်လုံးသူပါသုံးသွားလဲဆိုတော့ပညာရေးစနစ်ကိုပြပြင်ပြောင်းလဲမဆိုအမြစ်ကလှန်ပြီးတော့တော်လှန်ရေးလုပ်ပြီးတော့ပြောင်းမှသူကရမှာဘာလို့လဲဆိုတော့အောက်ခြေထိကိုကျွန်တော်တို့ဒီမှာနေရာတိုင်းလိုအပ်ချက်ကြီးပဲဘာလို့ဆိုအခုမြင်နေရတယ်အားလုံးကအတန်းတွေတစ်ခုတစ်တန်းပြီးတစ်တန်းတက်လာတယ်ဘွဲ့တွေရကြတယ်စာလည်းကောင်းကောင်းမတက်ဘူးက ကျွန်တော်ကဟိုပြောတဲ့စာရင်းစာညွှန်းတာကျွန်တော်တို့ကမရှိလို့အာဆီယံနိုင်ငံတွေမှာတော့မှပညာရေးကအနေဆုံးဖြစ်များဖြစ်နေမှာလားမပြောတတ်ဘူးပေါ့နော်ဆရာကျွန်တော်အဲ့လိုမျိုးဆိုတော့အဲ့ဒီအနေထားမျိုးမှာအခုတော့ဒါတက်ကတူအစင်းမြင့်ပညာအတွက်ကိုဥပဒေတစ်ခုအတည်ပြုလိုက်တယ်အမျိုးသားပညာရေးဥပဒေပေါ့ဒီဥပဒေကလွတ်တော်ထဲမှာဒေါန်ဆန်းစုကြည်တို့အပါဝင်အားလုံးညှိနှိုင်းပြီးတော့မှဒါအတည်ပ တခုပေါ့ဒါပေမဲ့အဲ့ဒါအတည်ပြုပြီးတဲ့နောက်မှာနှီးဥပဒေတွေကဟိုတောက်လျှောက်ပေါ့နော်မြန်မြန်ဆန်ဆန်ထွက်မလာသေးဘူးထွက်မလာသေးတဲ့အောက်မှာတစ်ဖက်ကလည်းဒီဒေါက်တာသိန်းလွင်တို့ဦးစီးတဲ့ဒီပညာရေးနဲ့ဆိုင်တဲ့အဖွဲ့အစည်းတွေကနေပြီးတော့မှဒီထဲမှာပါတဲ့အားနည်းချက်တွေပေါ့အဲ့ဒါတွေကိုထောက်ပြပြီးတော့မှဟိုဒီဥစ္စာကဒါသိပ်ပြီးတော့ကောင်းတဲ့ဥပဒေမဟုတ်ဘူးဆိုပြီးတော့မှចောင်းသားတွေကဆန္ဒပြရတာဆန္ဒပြရတော့ဒါနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ကိုလည်းမေးမြန်းတာတွေရှိခဲ့ပြီဒေါက်ဆန်းစုကြည်ကတော့သူပြောလဲဆိုတော့နှီးဥပဒေတွေထွက်သွားရင်ဒါသူတို့ဟိုနားလေသွားမှာပါ။ဘာညာဆိုပြီးတော့မှအဲ့လိုမျိုးဖြစ်နေတယ်ပြဿနာဖြစ်နေတဲ့ခါကျတော့ကျွန်တော်တူချင်းနားလေတာကအခုဒီပညာရေးလောကမှာဘာဖြစ်နေလဲဆိုတော့နိုင်ငံရေးကဲနေတယ်ကျွန်တော်တို့စီမှာအဓိကလိုအပ်နေတာကျွန်တော်တို့စီမှာကြဆင်းသွားတဲ့ပညာကြီးပညာကိုကျွန်တော်ဆိုလိုတာဒီပညာကိုဘယ်လိုသင်ရမလဲနောက်ကျောင်းသားသမဂ္ဂတွေပါလေဆိုတာကလည်းတို့ရဲ့အဓိကဟိုတိုက်ပွဲဝင်ရမယ့်ဟာတွေကလည်းပညာသင်ကြားရေးကိုအနှောက်အယှက်ဖြစ်စေတဲ့ဟာတွေပေါ့နော်ပညာကိုများများတက်အောင်ဘယ်လိုမျိုးလုပ်ရမလဲဆိုတာဟာအဓိကဖြစ်ရမယ်နိုင်ငံရေးကဒုတိယဖြစ်မှာပေါ့အဲ့တော့အခုကအဲ့လိုနိုင်ငံရေးတွေကဲနေတဲ့ခါကျတော့ကျွန်တော်တို့မှာပြည်ရင်ပြောင်းလဲမှုကဘယ်အဆင့်မှာဘယ်လိုလုပ်ရမလဲဆိုတဲ့ဟာကိုသိပြီးတော့ပြောတဲ့အဆင့်ကိုမရောက်ဘဲနဲ့ကျောင်းသားသမဂ္ဂဖွဲ့ရေးတို့မဖွဲ့ရေးတို့ဒီအပေါ်မှာပဲသွားပြီးတော့မှဟိုငင်းခုန်နေကြသလိုမျိုးဖြစ်နေတယ်တကယ်တကယ်ကျတော့ကျွန်တော်ဒီနေ့ချိန်မှာအာယုံစိုက်ဖြစ်တာပညာတက်မြောက်ရေးကိုအကြီးကျယ်ဟိုစပြီးတော့လုပ်ဖို့လိုလာပြီအဲ့လိုလုပ်တော့ခါမှသာဒါတော့လမ်းကြောင်းတဲ့တော့မှသာနောက်နှစ်30 20မှသာကျွန်တော်တို့ကနည်းနည်းလေးဒါပြန်ပြီးတော့ထူမှတ်နိုင်မယ့်အနေအထားရှိတယ်တော်တော်စဖြစ်နေတာကိုအဲ့လိုကျွန်တော်နားလေပါတယ
်ဟုတ်ကဲ့ပါဒေါက်တာရံမျိုးသိန်းအနေနဲ့ရောကျွန်တော်တို့မြန်မာနိုင်ငံရဲ့ပညာရေးစနစ်ပေါ့အခြေအနေဟိုကြည့်ရတာတော့တိတ်မကောင်းဒါပေမဲ့လို့အထိုက်အလျောက်ကိုတိုးတက်တယ်လို့ယူဆလို့မရဘူးလားရှင်
အဲကျွန်တော်အမြင်ကတော့ဗျလက်ရှိအခြေအနေမှာပေါ့လေခုနကကိုစီတူအောင်မြတ်ဆွေးနွေးသွားတဲ့အပိုင်းနဲ့ပတ်သက်ပြီးကျွန်တော်အမြင်ပြောရရင်ကျွန်တော်ကလက်ရှိပေါ့လေကျွန်တော်တို့ရဲ့ပညာရေးစနစ်ဟာဒီမိုကရေစီပညာရေးစနစ်ဖြစ်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်။အဲဘာဖြစ်လို့လဲဆိုတော့ကျွန်တော်အယူဆအားဖြင့်ကျွန်တော်တို့ဟာတက္ကသိုလ်ကျောင်းသားတွေကိုနော်တိုင်းပြည်ရဲ့နေရာအသီးသီးမှာခေါင်းဆောင်တွေဖြစ်လာအောင်မွေးထုတ်ပေးတဲ့ပညာရေးစနစ်ဖြစ်ဖို့လိုတယ်လို့ကျွန်တော်ကယူဆတယ်။ကျွန်တော်ယူဆအားဖြင့်တက္ကသိုလ်ကျောင်းတွေဟာတိုင်းပြည်ရဲ့အနာဂတ်နိုင်ငံရေးစီးပွားရေးလူမှုရေးခေါင်းဆောင်တွေကိုမွေးထုတ်ပေးတဲ့စက်ယုံတွေဖြစ်ဖို့လိုတယ်။အဲ့ဒီလိုစက်ယုံတွေဖြစ်ဖို့အတွက်ဒီတက္ကသိုလ်ကျောင်းတွေကိုပုံဖော်မဲ့ဥပဒေဟာလေးပဲ။နော်ဒီမိုကရေစီပညာရေးနောက်လွတ်လပ်ပွင့်လင်းတဲ့ပညာရေးစနစ်ကိုဦးတည်တဲ့ဥပဒေမျိုးဖြစ်တဲ့နယ်လို့
ကျေးဇူးအများကြီးတင်ပါတယ်ကျမတို့ဒီအခုဒီ2015ခုနှစ်မှာပေါ့နော်အနေထိုင်ဝင်သတင်းတွေကင်းရှင်းပြီးတော့စိတ်ချမ်းသာစရာသတင်းလေးတွေပဲကျမတို့ဟိုကြားနိုင်မယ်လို့ကျမမျှော်လင့်ပါတယ်ရှင်